နိုဝင်ဘာလ25ရက်နေ့မှာကြာရောက်တဲ့အမျိုးသမီးများအကြမ်းဖက်မှုဆန့်ကျင်ရေးနိုင်ငံတကာအမျိုးသမီးများနေ့မှာကုလသမဂ္ဂကနေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာလူ့အခွင့်အရေးပြင်းပြင်းထန်ထန်ချိုးဖောက်မှုဖြစ်ပြီး HIV ကူးစက်မှုအန္တရာယ်လဲတိုးစေတယ်လို့ပြောဆိုလိုက်ပါတယ်HIV AIDS နဲ့ပတ်သက်တဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်မှုအစီအစဉ် UNAIDS ကနိုင်တိုင်းမှာအမျိုးသမီးငယ်90ဟာ HIV ပိုးအသစ်ကူးစက်ခံကြရတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီလိုကူးစက်ခံရသူအမျိုးသမီးအတော်များများဟာအကြမ်းဖက်ခံရမှုတွေနဲ့ဆက်ဆက်နေတယ်လို့ပြောဆိုခဲ့ပါတယ်။လိင်ဖြောပြင်းရေးလုပ်ငန်းတွေမှာလုပ်ကိုင်သူတော်တော်များများဟာမကြာခဏဆိုသလိုအကြမ်းဖက်မှုရဲ့သားကောင်တွေဖြစ်ကြရပြီးလိင်ပိုင်းဆိုင်ရာအကာအကွယ်ပေးဖို့မတတ်နိုင်ကြဘူးလို့ဆိုပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလဲကမ္ဘာတဝန်းဆယ်ကျော်သက်မိန်းကလေးငယ်တွေရဲ့45ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဒီပထမဆုံးလိင်ဆက်ဆံမှုအတွေ့အကြုံဟာအတ္တမပြုကျင့်ခံရတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်အမျိုးသမီးတွေအကျန်းဖက်ခံရမှုတွေထဲမှာအတင်းအကျပ်ပြည်သည်တွေဖျက်ချခိုင်းတာနဲ့သတိသားမရအောင်အတ္တမစေဝါတုံးခိုင်းမှုတွေပါဝင်ပါတယ်။ဒါ့အပြင်လိင်ပိုင်းဆိုင်ရာပြဿနာနဲ့လိင်ကိုအခြေခံတဲ့အကျန်းဖက်မှုအတော်များများဟာလည်းယဉ်ကျေးမှုဒလိထုံးစံတွေကြောင့်ဖြစ်ကြတာဖြစ်တယ်လို့ UNAIDS အရာရှိတွေကပြောဆိုကြပါတယ်ရှင်။